AIDS ယောဂ TB အဆုံးနာယောဂနဲ့အဖျားယောဂများတိုက်ဖြစ်ရေးကုလသမဂ္ဂရဲ့ Global Fund ရံမှုငွေအဖွဲ့ကသူတို့ဝန်ထမ်းများခီးသွွာလာမှုကိုစစ်ဆိုးရွားကကန့်သတ်တဲ့အတွက်မြန်မာပြည်သို့အထောက်ပံ့များဖြတ်တောက်လိုက်ပါတယ်စေဘက်ဆိုင်ရာနဲ့တခြားပစ္စည်းများဝယ်ယူတာကိုလည်းစစ်ဆိုးရွားကစစ်ဆေးကြောင့် Global Fund အဖွဲ့ကပြစ်တင်လိုက်ပါတယ်တောက်ကြနေပါအဲ့လိုဖြတ်တောက်လိုက်ခြင်းကြောင့်လာမယ့်နှစ်နှစ်တာကာလအတွက်စေဝါအထောက်ပံ့အမေရိကန်ဒေါ်လာ36သန်းထိခိုက်သွားမယ်လို့ဆိုပါတယ်ငွေပြတ်တောက်ခြင်းကြောင့်အခုလိုဆုံးဖြတ်ရတဲ့အတွက်ငွေဖြတ်တောက်ကြောင်အခုလိုဆုံးဖြတ်ရတဲ့အတွက်ဝန်းနေတယ်ဒါပေမဲ့အထောက်ပံ့အစည်းအဝေးကိုမမှန်ကန်ကန်မကြီးကြပ်နိုင်ရင်အလုပ်လုပ်လို့မရနိုင်ဘူးလို့ Global Fund တာဝန်ခံများကရှင်းလင်းပြောကြားကြပါတယ်မြန်မာပြည်မှာ HIV AIDS ယောဂကန့်ကြီးနေသူတွေသိမ့်တဲ့ခြေရှိနေပြီးမြန်မာပြည်ကအဆုံးနာယောဂနှုံးတာလည်းပဲကမ္ဘာအမြင့်ဆုံးထဲမှာတစ်ခုအပါအဝင်ဖြစ်ခါငှက်ဖျားယောဂကြောင့်လည်းလူထောင်ပေါင်းများစွာတစ်နှစ်တစ်နှစ်သေဆုံးကြရတယ်လို့သတင်းများမှာရှင်းလင်းဖော်ပြထားပါတယ်အမေရိကန်နိုင်ငံရှိဒီမိုကရေစီလှူလာတဲ့အဖွဲ့အစည်းများကမြန်မာပြည်မှာကုလသမဂ္ဂရဲ့လုပ်ငန်းများကန့်သတ်ဖို့ဖိအားပေးတာကလည်း Global Fund အတွက်အကြောင်းတရဖြစ်ကြောင်းမြန်မာပြည်မှာ HIV ရောဂါကန့်ကြီးနေသူ3,000နဲ့6,000ကြားရှိမယ်လို့ခန့်မှန်းရကြောင်းကုလသမဂ္ဂအရာရှိကြီးများကပြောကြားကြပါတယ်